မြန်မာနိုင်ငံအာဆီယံပုံမှန်စီဝေးကျန်တက်နိုင်မှုကိုကူညီသွားမယ်တဲ့ဘောအာဆီယံလက်ချဥက္ကဋ္ဌအဖြစ်ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်ကပြောလိုက်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးကို၈ဘတ်ဒီဇင်ဘာ6ရက်နေ့9ရက်မှာကမ္ဘောဒီးယားကိုလာဖို့ဖိတ်ကြားထားပြီးသူကိုယ်တိုင်လည်းမြန်မာနိုင်ငံသွားဖို့အသင့်ရှိနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်
။ကျွန်တော်ကလွန်ချင်ဆိုင်ဒါဘယ်ဖူးတော့နာတဲ့ကန်မယုံမှာဒါမှဒါလက်ခံဖို့ကျွန်
တော်ဘာချိုတင်တတ်မှတ်ချက်မှာထားပဲမြန်မာနိုင်ငံကိုသွားဖို့အသင့်ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်အဖြစ်နဲ့သွားမှာပါ။အာဆီယံခေါင်းဆောင်တွေဘယ်လိုသဘောထားလဲတော့မသိပါဘူး။ဒါပေမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဖြစ်ပဲသွားမှာပါ။အခုတော့ဘာလို့ဆောင်ချက်မှာစမလုပ်ရသေးပါဘူးလို့ကမ္ဘောဒီးယားခမာစကားနဲ့ VOA ခမာဌာနကိုဝန်ကြီးချုပ်ဟွန်ဆန်ကမနေ့ကပြောသွားတာပါ။မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာကြောင့်အာဆီယံပါဝင်အာဆီယံနဲ့ဆက်ဆက်တည်တည်ဆွေးနွေးပွဲဒီမှာမြန်မာကမဖိတ်ပဲထားခဲ့ပါတယ်။အာဆီယံကို၉နိုင်ငံအဖြစ်သဘောနဲ့အခုတိုင်ဆက်သွားတင်သလား၁၀နိုင်ငံပြန်ဖြစ်ဖို့တင်သလားဆိုတာကိုလည်းကမ္ဘောဒီးယားခေါင်းဆောင်ကအခမ်းအနားမေးခွန်းတစ်ခုမှမေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်မိဘတွေကိုဂျင်းနက်စေဖို့တတ်တဲ့နဲ့ကိုယ်ရင်ကြီးကိုကိုပြန်ဖြတ်တော်မှာလားလို့မေးခွန်းထုတ်လိုက်တယ်လို့ဒီကိစ္စကိုအပြေချဖို့လိုတယ်လို့လည်းကမ္ဘောဒီးယားခေါင်းဆောင်ကပြောပါတယ်။ဘယ်မိတ်ဆွေတွေကိုလည်းဆိုတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျ။